ယမန်နိုင်ငံကဟူသီတပ်ဖွဲ့တွေပစ်ခတ်တယ်လို့ယူဆရတဲ့အဝေးထိန် drone ပင်လယ်နီတွေကတင်မော်တစ်စင်းကိုထိမှန်ပြီးပျက်စီးသွားတဲ့အကြောင်းတောင်ဝင်ရှိသူတွေကဒီနေ့ပဲပြောပါတယ်။ဟူသီတွေရဲ့တိုက်ခတ်မှုတွေကိုတုံ့ပြန်နေတဲ့ American လေယာဉ်တင်မော် USS Dwight D. Eisenhower ရှစ်လကြာတောင်ဝင်ကုန်ဆုံးပြီးနေရက်ပြင်ချိန်မှာပဲတိုက်ခတ်မှုကြုံခဲ့ရတာပါ။ဂါဇာဒေသမှာအစ္စရေးကစစ်ဆင်နေသည်ဗျဆက်လက်တိုက်ခတ်မယ်လို့ဟူသီတပ်ဖွဲ့တွေကချင်းချောက်ထားပြီးတိုက်ခတ်မှုတွေကြောင့်အာရှအရှေ့လေဗန်ဒေသနဲ့ဥရောပအတွက်အထူးကရေကြောင်းလမ်းမှာအသွားလာတွေကျဆင်းနေပါတယ်။ခုနောက်ဆုံးတက်ခတ်မှုဟာတဘုံတွေထိချုပ်ထားတဲ့ဟိုဒေတာစိကန်နီကန်လွန်မှာအယုံအချိန်လောက်ကဖြစ်တာလို့ဗြိတိန်စစ်တပ်ရဲ့ရေကြောင်းကုန်သွယ်ရေးဌာနကပြောဆိုထားပါတယ်။ပြစ်ခတ်ခံရမှုကြောင့်တင်မော်ထိခိုက်ပျက်စီးရမယ်။တင်မော်သားတွေရောအန္တရာယ်မဖြစ်ဘူးလို့သတင်းရရှိထားကြောင်းလည်းထုတ်ပြန်ခြင်းမှာပြောဆိုထားပါတယ်ခင်ဗျာ။